မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာအခုဆိုရင်လပေါင်း20ကျော်လာခဲ့ပါပြီ။မိမိတို့ရဲ့အလုပ်တွေ၊အိုးအိမ်တွေ၊မိသားစုတွေကိုစွန့်ခွာပြီးအာဏာပိဆိုင်ရေးလူလူလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ပြည်သူတွေဝန်ထမ်းတွေအားလုံးဟာလည်းအာဏာသိမ်းရှေ့ကျလာတာနဲ့အမျှအခက်အခဲတွေပိုပြီးကြုံလာကြရတဲ့ဆိုပေမဲ့နိုင်ငံဒီမိုကရေစီရေးအတွက်ဒီအခက်အခဲတွေကိုကြံ့ကြံ့ခံရင်ဆိုင်ပြီးအာဏာရှင်ကိုဆက်လက်တော်လှန်နေကြဆဲဖြစ်ပါတယ်ဒီထဲမှာပဲခူးတိုင်းတာယာဝရီခရိုင်ကကိုပိုင်ကျောင်းဆရာမဒေါ်ဝေဝေလည်းပါဝင်ပါတယ်
။ကျမတို့ကဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့အချိန်မှာလေအဒီခေတ်နောက်ပြန်ဆွဲတစ်အာဏာအုပ်ချုပ်မယ်ဆိုတဲ့အနေအထားမှာကျမတို့ကဒီစီဒီယံဝင်လိုက်တာပါ။ဒီစစ်အာဏာသိမ်းလိုက်တဲ့အပေါ်မှာကျမတို့ယုံကြည်မှုမရှိဘူးလေ။ဒီအာဏာသိမ်းနေရနေပြီးတော့တောက်လျှောက်ပေါ့နော်။ဒီ private school မှာ license green card ကိုလည်း license မဆောင်ဘူး။တင်ကြားမှုကိုလည်းကျမတို့မလုပ်ဘူး။ကျမတို့သားသမီးတွေကိုလည်းကျောင်းမထားဘူး။
ဆီယမဒဝေဝေဟာစစ်အာဏာသိမ်းစန့်ကျင်ရေးမှာပါဝင်မှုတွေကြောင့်ဖန်ဝရန်ထုတ်ခံခဲ့ရတယ်လို့လိုက်လံဖန်ဆီးမှုတွေကြောင့်လဲအသက်80ကျော်မိဘနှစ်ပါးကိုစွန့်ခွာပြီးဘေးလွတ်ရာမှာတင်းရှောင်နေရပါတယ်။စီဒီအမ်မှာပါဝင်ခဲ့တဲ့အတွက်အခက်အခဲများစွာကြုံခဲ့ရတယ်လို့လဲဒဝေဝေကပြောပါတယ်။အဆိုရွားဆုံးကအသက်80အရွယ်မိဘနှစ်ဦးဘဝကိုစင်စင်ရဲရဲရုန်းကန်နေရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
။ဒီစီဒီအမ်ဝင်လိုက်တဲ့အတွက်ကိုမှာစာဝင်းနေရင်မိသားစုကိုထောက်ပံ့ဖို့တွေအများကြီးခက်ခဲပါလေ။ကျမမိသားစုဆိုလို့ရှိရင်အမေကိုအဖေကိုကြီးရှိတယ်ပေါ့နော်။အသက်80နီးပါးမိဘကိုစားရလှုပ်ကြွေးနေတာဆိုတော့ဒီအသက်မူဝမ်းကြောင်းအလုပ်ကိုနားလိုက်ရတဲ့အတွက်ကတော်တော်လေးအခက်အခဲဖြစ်ပါတယ်။ကျမဆိုလို့ရှိရင်ဒါတာယာဝတီခရိုင်မှာဟိုပြည်သူတွေကိုတောက်လျှောက်ကူညီလာတဲ့အပိုင်းဒီမှာနာမည်ပေါက်ထားတဲ့သူဖြစ်တဲ့အတွက်တို့ကပထမဆုံးအာဏာသိမ်းမီဒီယာနဲ့ကျမတို့အရင်ဆုံး905နဲ့စပြီးတော့ပုံမှန်ထုတ်ပြီးတော့ဖမ်းဖို့လုပ်တတ်ပါတော့သူတို့ကဖမ်းဝန်းအစထုတ်တယ်ကျမတို့ကဒီရှောင်းနေတဲ့အချိန်မှာကျမတို့အိမ်ကိုစစ်တပ်ကနေကားနဲ့ဝိုင်းနေပေါ့အနှက်တွေဖောက်တယ်အိမ်မှာကြားတယ်မတွေ့တဲ့အခါကျကျမအမေနဲ့ဖိနေရောက်ချင်းချက်ချင်းအကြောင်းကြားဖို့သူတို့ပြောသွားတယ်ပေါ့ကျမတို့ CDN လုပ်လို့စာဝန်ကြီးခတ်တာတစ်ပိုင်းနောက်သူတို့ဖမ်းလို့ကျမတို့မှရှောင်းတိန်နေရတာတစ်ပိုင်းဆိုတော့ဟိုအာနာသိမ့်ပြီးတဲ့နှစ်ကစပြီးခက်ခဲလိုက်တာအခုဆိုရင်အစိုးဆုံးရောက်သွားတယ်ပေါ့နော်ကျမမိပါလေးဆိုမိအိုဖအိုကြီးနှစ်ယောက်စလုံးပေါ့နော်အမေကတော့သူတို့အိမ်ကနေပြီးတော့သူတန်းတန်းတလောက်ကလေးလုပ်ပေါ့ဒီအသက်80နာအဖွားကြီးအဖိုးကြီးကြီးုံလေးအဖေဆိုလို့ရှိရင်အခုသူ့အသက်ရွယ်နဲ့မလိုက်အောင်ဆက်ပြီးလေးကြောက်ကြောက်ကြောက်ကြဲနင်းပြီးတော့တောဆေးတွေလိုက်ရအောင်ရတယ
် CDM ဝန်ထမ်းတွေကိုမြို့သားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ကူညီတာတွေရှိပေမဲ့သူတို့ကိုပိုင်ကျောင်းကဆရာဆရာမတွေကတော့တစုံတရာအထောက်ပံ့အကူအညီတွေမရခဲ့ပါဘူးတဲ့သူလိုအစိုးရဝန်ထမ်းမဟုတ်တဲ့ပြင်ပဝန်ထမ်းတွေရေရှည်ရက်တီနိုင်ရေးအတွက်အကူအညီတွေပေးစေလိုတယ်လို့သူကပြောပါတယ်
နောက်လာရတဲ့စိတ်မရှိဘူး။ဘာလို့လဲဆိုတော့ဟိုကျမတို့ကဒါဟိုမိသားစုလိုက်ပေးဆက်နေတယ်ပေါ့နော်။တိုင်းပြည်အတွက်ပေးဆက်နေတယ်လို့ပဲကျမတို့ကသဘောထားတယ်။နောက်တစ်ချက်ကကျမတို့တည်းစိုးတဲ့အခြေအနေနဲ့ရင်ဆိုင်နေရတူအများကြီးရှိတယ်။အားတို့ကဟိုထောင်ထဲမှာလည်းမနေရဘူး။ဟိုအသက်လည်းမသေဘူး။အသက်ရှင်ရတဲ့အပြင်မှာငါတို့ရုန်းကန်နေ။အသက်ရှင်ပြီးတော့ညှော်လင်းချက်ကတော့ရှိနေမှာပဲဆိုပြီးတော့အားတင်ထားတယ်။နောက်တစ်ချက်ကကျမတို့ CDN ဝင်ထားတဲ့ဝန်ထမ်းတွေဒီဝန်ထမ်းတွေတင်မဟုတ်ဘဲနဲ့ private school ကဆရာဆရာမလေးကျမနဲ့ထိဆက်မိတဲ့ဆရာဆရာမတွေလည်းအများကြီးရှိအခုလည်းဒီစိတ်ဓာတ်ခိုင်ခိုင်မာမာနဲ့လေဒီအာနာရှင်စနစ်မချုပ်ငြိမ်းမချင်ကတော့ဒီ private school တွေမှာမသိဘူးဆိုတော့ဆရာဆရာမတွေလည်းရှိတယ်အဲအဲ့ဒီဝန်ထမ်းလေးတွေကိုကြည့်စီကျင်းနေပေါ့နော်သူတို့လည်းပဲတကယ့်ကိုအခက်အခဲနဲ့ရင်ဆိုင်ပြီးတော့ CDN ဝင်နေတာပါလို့
အာနာသိန်းနှစ်နှစ်နီးပါးရှိလာပေမဲ့လည်းစစ်အာနာရှင်အမြင့်ပြတ်ရေးနှွေးဦးတော်လှန်ရေးမှာပါဝင်နေကြတဲ့သူတွေအားလုံးရဲ့ဇွဲတက်တိညှဉ်းညွတ်မှုတွေနဲ့ပြည်သူတွေရဲ့အနာဂတ်ကမကြခင်မှာလှပလာတော့မှာလို့လည်းသူကပြောပါတယ်
။ဟိုအနာဂတ်ကတော့မဝေးတော့ဘူးလို့ကျမတို့ကတော့ထင်တယ်ပေါ့နော်။ဘာဖြစ်လဲဆိုတော့လူငယ်တွေကအာတအားဟိုပေါ့နော်လူငယ်တွေရဲ့ဟိုဘယ်လိုခေါ်သူတို့ရဲ့ဇွဲသူတို့ရဲ့စိတ်တက်နောက်တစ်ခါဝန်ထမ်းညီအကုန်လုံးတတိုင်းပြည်လုံးကဝန်ထမ်းအဲမှာဆိုလို့ရှင်တရားမှာ80ရာခိုင်နှုန်းကအကုန်စီဒီအမ်ဝင်ကြတယ်လေဆိုတော့အကုန်လုံးညင်ညွညွတ်နေပေါ့နော်လှုပ်ရှားနေတဲ့အတွက်အပေါ်ပိုင်းကလူကြီးတွေကလည်းသူတို့တန်တမန်ရေးဆိုတန်တမန်ရေးပေါ့နော်ဒီဘက်ကကလေးတွေကလည်းပဲသူတို့ရဲ့ညံစွမ်းကိုစွမ်းရှိသလောက်တည်လှုပ်ရှားနေတာနဲ့ဆိုတော့ကျမတို့ကမဝေးတဲ့ကာလမှာအနာဂတ်ကလှပလာမယ်လို့ကျမတို့ကတော့အဲ့လိုယုံကြည်ထားတယ်
ဒီလိုလှုပ်ရှားနေကြတဲ့သူတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်တွေအတွက်ပြည်သူတွေအားလုံးနေနဲ့စီဒီအမ်မှာပူးပေါင်းပါဝင်ကြစေချင်တယ်လို့လည်းဆီယမဒေါ်ဝေဝေကပြောပါတယ်
။အခုချိန်မှာအရန်ခက်ခဲနေဆိုတာသိပြင်မယ်လေပဲ။အနာဂတ်ကမဝေးတော့မှာဖြစ်တဲ့အတွက်ဆက်ပြီးတော့လှုပ်စေချင်တယ်ပေါ့နော်။အားမလျှော့စေချင်ဘူးပေါ့နော်။ဒါသူတို့ကိုကိုချင်းမစားလို့ပြောရလည်းမဟုတ်ဘူး။ကျမတို့လည်းလက်ရှိ ကျုံးကန်နေရတာပဲလေမဝင်တဲ့ဝန်ထမ်းတွေကိုလည်းပဲ message ပါပေးခြင်းလဲဆိုတော့တချို့ကြတော့ဝင်လို့ရတဲ့အတန်းနဲ့မဝင်ဘူးဒီလက်ရှိတို့ဒီစစ်အာဏာရှင်ကပေးထားတဲ့လစာလေးကိုတို့မတ်နေတယ်လက်ရှိယာတို့လေးပြုတ်သွားမှတို့မတ်တယ်နော်အဲ့အရာမျိုးဆိုလို့ရှိရင်တော့ခုလည်းပဲ CDN ဝင်လို့ရပါတယ်လို့နောက်တစ်ချက်ကတချို့ကြတော့ဝင်ခြင်းတယ်ဝင်ခြင်းတယ်တို့မှအကြောင်းမျိုးမျိုးအခက်အခဲမျိုးမျိုးကြောင့်မဝင်ရဘူးအဲ့လိုဝင်တမ်းမျိုးကိုလည်းကျမတို့ကနားလည်ပါတယ်လို့
ပကောတိုင်းတာယာဝတီခရိုင်ကကိုပိုင်ပညာသင်ကျောင်းဆရာမဒေါ်ဝေဝေရဲ့စစ်အာဏာရှင်အမြင့်ပြည့်ရေးနဲ့ဒီမိုကရေစီနိုင်ငံတော်ပြန်လည်ထူထောင်ရေးမျှော်လင့်ချက်တွေကိုကြားခဲ့ရတာပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။